ယူကရိန်းနိုင်ငံရဲ့သမ္မတဖြစ်လာပွဲရှိနေတဲ့ပက်ထရိုပိုရိုရှန်ကိုကသူ့အနေနဲ့ကျန်းဖက်သမားတွေနဲ့ဆွေးနွေးညှိနှိုင်းမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုပါတယ်။ဒါဆိုရင်ရှင်းရင်တော့ဒီအရှိဖက်ချမ်းမှာရှိတဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားလက်နက်ကင်တွေကိုရည်ညွှန်းသုံးစွဲသွားတာပါ။သူ့အနေနဲ့သူ့ရဲ့ဆူပြည်သူတွေနဲ့ပဲဆွေးနွေးညှိနှိုင်းပြီးတော့ငြိမ်းချမ်းရေးရအောင်လို့ဆောင်ရွက်သွားမယ်လို့ပိုရိုရှန်ကိုကပြောပါတယ်။သူ့ရဲ့အခေါ်ဒီလူသက်သမားတွေနဲ့ဆက်ဆံရမယ့်ကိစ္စမှာတော့လက်နက်ကိုပဲအသုံးပြုနိုင်မယ်ဆိုပြီးရည်တိပြတ်ပြောခဲ့ပါတယ်။ဒါပြင်ရုရှားနဲ့လည်းဆွေးနွေးညှိနှိုင်းဖို့အတွက်လမ်းဖွင့်သွားလိုတယ်လို့သူကပြောပါတယ်။ဒီစကေရက်ကြောင့်မလို့ဒီရုရှားနိုင်ငံရဲ့ဝန်ကြီးဆာဂီရာဖ်လော့ကိုကျေနပ်သွားစေပြီးတော့ယူကရိန်းနဲ့ဆွေးနွေးနိုင်ဖို့အတွက်အခွင့်အလမ်းကိုသူတို့အနေနဲ့လက်လွတ်ခံမှာမဟုတ်ဘူးဆိုပြီးတော့ဒီရုရှားနိုင်ငံရဲ့ဝန်ကြီးဆာဂီလက်ဖ်လော့ကတုံ့ပြန်သွားပါတယ်။ယူကရိန်းနိုင်ငံရှိချမ်းကဒေါနက်စ်ပြည်နယ်တပုံခေါင်းဆောင်တူကတော့သူ့အနေနဲ့ဒီပိုရိုရှန်ကိုနဲ့ဆွေးနွေးညှိနှိုင်းသွားဖို့ဆင်သင့်မယ်လို့ပြောပါတယ်။ဒါပေမဲ့လို့အကျဉ်းသားဖလှယ်ရေးနဲ့အရှိဘက်ချမ်းမှာယူကရိန်းတပ်တွေထွက်သွားမှသာဖြစ်မယ်ဆိုပြီးတော့ချွင်းချက်ကိုပြောထားပါတယ်။ဒေါနက်စ်လေးစိတ်ကတော့ဒီလက်ရှိဘသူကထိန်းချုပ်ထားတယ်ဆိုတာတဲတဲကွဲကွဲမရှိလာပါဘူး။တရင်းစာနေတုန်းကတော့ဒီစိတ်နေရအချို့ကိုခွဲထွက်ရေးသမားတွေကတိမ့်ပိုက်ခဲ့တာကြောင့်ယူကရိန်းစုရဲကနေပြီးတော့လေကြောင်းတိုက်ခိုက်မှုကိုပါလုပ်ခဲ့ရပါတယ်။ယူကရိန်းနိုင်ငံရဲ့သမ္မတယူကော့ပွဲမှာတော့ဒီချောကလက်လုပ်ငန်းရှင်တကြွယ်တထေးကြီးဖြစ်တဲ့ပရူချန်ကိုကအပြတ်တက်အနိုင်ရကြောင်းကနဦးမေးရလက်တူမှာဖော်ပြနေပါတယ်။တရားဝင်မေးရလက်ကတော့ထွက်မလာသေးပါဘူးခင်ဗျ။